ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလှည့်ခရီးသွားတွေအလားများတဲ့ဖူကက်ကျွန်းမှာခရီးတဲ့တင်တင်မောတိမ်မောက်လို့တေဆုံးသူ38ဦးရှိသွားပါပြီ။ဒီကနေ့မှာပဲလှူသေးအလောင်း9လောင်းထပ်ပြီးတော့ဆယ်ယူနိုင်ခဲ့တာပါ။တရုတ်နိုင်ငံကကမ္ဘာလှည့်ခရီးသွားတွေအများစုပါတဲ့တင်မောတိမ်မောက်ရမှာပျောက်ဆုံးနေတဲ့သူတွေကိုထိုင်းရှာဖွေကစေးအဖွဲ့တွေကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။မုံတိုင်းကြောင့်ကြာတာရင်းနဲ့ကတင်မောတိမ်မောက်ခရရတာဖြစ်ပါတယ်။ကမ္ဘာလှည့်ခရီးသွား95ယောက်အလန်းညွန်တယောက်နဲ့တင်မောဝန်ထမ်း72ဦးလိုလိုက်ပါလာတဲ့တင်မောဟာ9မီတာမြင့်တဲ့လိုင်းလုံးရိုက်ခံရပြီးကြာတာရင်းနဲ့ကနှိမ့်မြုပ်သွားခဲ့တာပါ။လူ72ဦးထပ်မင်းတွေကိုတော့ဆေးရုံတင်ထားရပါတယ်ပထမဆုံးလှိုင်းလုံးရိုက်သွားပြီးတဲ့အခါရေထုပ်အင်ဂျင်ပိုက်ထက်ကိုအမိုက်တွေဝင်လာခဲ့တဲ့အတွေ့တင်ဘောကိုငိမ့်အောင်ဆက်ပြီးထိမ့်မထားနိုင်တော့ဘူးလို့တင်ဘောမာလိမို Phoenix Sumjing Butham ကပြောပါတယ်လှိုင်းတွေအဆက်မပြတ်ရိုက်လာတာကြောင့်တင်ဘောကတစ်ဖက်ကိုတင်းပြီးတော့နောက်ဆုံးနှိမ့်မြုပ်သွားခဲ့ရတာလို့လည်းသူကပြောပါတယ်ကြာရာပင်းနဲ့အစောပိုင်းကပဲလူပေါင်း42ဦးတင်ဆောင်လာတဲ့တင်ဘောတစင်းဖူကက်ကျွန်းမှာပဲတိမ်းမောက်ခဲ့ပါသေးတယ်ဒါပေမဲ့လည်းတင်ဘောမှာပါလာတဲ့တရုတ်နဲ့ဥရောပကမ္ဘာလှည့်ခရီးသည်အားလုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်